အီရန်နိုင်ငံမိုဆူမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲဝင်နေတဲ့အီရန်တပ်ဖွဲ့တွေအနေနဲ့ရန်သူတွေဘက်ကအခွင့်ကောင်းကြားသွားနိုင်တဲ့အတွက်အလို့ရကြီးမလောက်ကြဘူး။အီရန်နိုင်ငံမှာမဟာမိတ်ညွန်မောင်းတပ်ဖွဲ့ရဲ့မြေပြင်စစ်ဆင်ရေးကိုညွှန်ကြားရတဲ့အမေရိကန်ဗိုလ်ချုပ်ဂျီတူကတိုက်တွန်းလိုက်ပါတယ်။မိုဆူမြို့ကိုတိုက်နေတဲ့အီရန်တပ်ဖွဲ့တွေအနေနဲ့ IS စစ်သွေးကြွတွေအနေနဲ့မြို့ကိုလက်လွတ်ဆုံးရှုံးရမယ့်အချိန်အထိတမယိုးကျခုခံကာကွယ်တဲ့ပုံစံနဲ့အပြည့်အဝတိုက်ပွဲဝင်လိမ့်မယ်လို့လည်းခန့်မှန်းရကြောင်းပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့တောင်ကျန်းသူအဖွဲ့တစ်ဖွဲ့လို့ IS စစ်သွေးကြွတွေဟာအီရတ်တပ်ဖွဲ့တွေနဲ့အရသားတွေပေါ်တမယိုးကျမဟုတ်တဲ့ပုံစံတွေနဲ့နှောက်ယှက်တိုက်ခိုက်လာကြလိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါတယ်။မိုးဆူမြို့တိုက်ပွဲမှာအမေရိကန်ကတော့ထောက်လန်းရေးတရင်နဲ့ထောက်ပို့လုပ်ငန်းတွေအပြင်ထောက်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ကူတွေအပါချီရဟတ်ယင်တွေနဲ့ပံ့ပိုးကူညီနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့မိုးဆူမြို့ကိုသာအာရုံစိုက်မနေဘဲနိုင်ငံတောင်ပိုင်းကအီရတ်အစိုးရရဲ့အကျိုးစီးပွားတွေကို IS အစိုးရတွေကအာရုံပြောင်းတိုက်ခိုက်မှုတွေမလုပ်နိုင်အောင်လဲတခြားဒေသတွေမှာတပ်တွေကိုဖြန့်ကျက်ထားတယ်လို့ဗိုလ်ချုပ်ကြီးဗိုလက်စကီကပြောဆိုခဲ့ပါတယ်။